ာဂါရစစ်ပွဲအသွင်ဖြစ်နေပြီဆိုတဲ့ဝေဖန်မှုဟာအယက်သားတိတ်ဆုံးမှုတွေများလာတာနဲ့အယက်သားအဖမ်းခံရတာတွေကိုကြည့်ပြီးသုံးသပ်နေကြတာပါထူးခြားတာကတော့အခုလိုအယက်သားထိခိုက်မှုတွေမှာပြစ်ခတ်သူနဲ့ပတ်သက်လို့ကတော့လက်တယ်မပေါ်တာများပါတယ်ပြီးခဲ့တဲ့ဒီဇင်ဘာလ3ရက်နေ့ကမြောက်ဦးမှာကလေးနှုတ်အပါဝင်၃ဦးတိတ်ဆုံးခဲ့ပြီး6ဦးထံရရှိခဲ့တဲ့ပေါက်ကွဲမှုမှာအေးအေးရခိုင်တပ်တော်ဘက်ကတပ်မတော်ဘက်ကပြစ်တာလို့ဆွဆွဲခဲ့ပြီးတမရဘဲကလည်းညှင်းဆူထားပါတယ်အနောက်ပိုင်းတိုင်းစစ်ဌာနချုပ်ကဘုံမူကြီးဝင်းစော်ဦးပြောပြတာက
ကျွန်တော်အကြမ်းင်းဟိုစုံစမ်းကြည့်တာတော့သူ့ဟာဟိုအရင်တော့ပေါ့နော်ဘုံကြီးကျောင်းကနေပြီးတော့မှသူတို့ဟောလာမပေါက်ကွဲသေးတဲ့ဟောလာဘုံကြီးတစ်ခုကိုသူတို့တွေးပြီးတော့မှအမျိုးသမီးတစ်ယောက်ကနေပြီးတော့မှဒီဘုံကြီးကိုထုတဲ့အခါမှာဒါထပွဲတာပဲအဲအကြောင်းမို့လို့မိုင်းလားဘုံကြီးလားဆိုတော့ဒါတော့ဘယ်သူမှတော့တိတိကျမသိကျွန်တော်လည်းအမေးခိုင်းတာလေစစ်ဆေးခိုင်းတာလေတေချာတာကတော့ပေါက်ကွဲမှုတစ်ခုဖြစ်လို့လားလေအဲအရာတွေဒီထိခိုက်ဒဏ်ရာရပြီးတော့မှပြေဆုံးသွားတော့
အလားတူပဲရခိုင်ပြည်နယ်အတွင်းအယက်သားထိခိုက်မှုအများစုမှာအေအေရောတပ်မတော်ကပါတစ်ဖက်နဲ့တစ်ဖက်အပြန်လန်ဆွဆွဲလေရှိတယ်လို့ညင်းဆိုခဲ့တာတွေမျိုးလဲမကြာခဏကြုံခဲ့ရပါတယ်ပိုပြီးဆိုတာကလက်နက်ကြီးကြီးကြတယ်အယက်သားတွေပြစ်ခတ်ခံရတယ်ဆိုတဲ့နေရာအနီးအနားမှာမိမိတို့တပ်ဖွဲ့တွေမရှိပါတိုက်ပွဲဖြစ်တာမျိုးမကြားသိရပါဆိုတဲ့ညင်းဆိုတန်တွေကြားနေရတာပါဒါကြောင့်ပိုင်ရှင်မဲ့ကြည်သံတွေဆိုပြီးအထည်အငေါ့နဲ့ပြည့်ရည်ပြူသံတွေလည်းထွက်ပေါ်နေတာဖြစ်ပါတယ်။နောက်တစ်ခုကတော့ရခိုင်ပြည်နယ်အတွင်းစစ်ပွဲတွေဖြစ်ပွားတဲ့တနည်းအတွင်းအယက်သားတွေဖမ်းခံရတာလူ900ကျော်ရှိသွားပြီလို့ရက်ဖက်အဖွဲ့တွေကပြောဆိုနေတာပါ။အခုလိုဖမ်းခံရတာတွေဟာအေအေနဲ့ဆက်သွယ်မှုရှိလို့ဆိုတဲ့ဆွဆွဲမှုတွေရှိပါတယ်။2019ခုနှစ် January လကနေ November လအတွင်းအမှုပေါင်း48မှုဖြစ်ခဲ့တယ်လို့ရခိုင်ပြည်နယ်အခြေစိုက်သစဉ်ဥပဒေအထောက်အကူပြုအဖွဲ့ကဥမျိုးမြတ်ဟင်းကပြောပါတယ်
။တရားရုံးတွေမှာတရားစွဲဆိုခံထားရတဲ့သူရဲ့စာရင်းကိုကောက်တာ။အဲဒီ900ကျော်လောက်ရှိတယ်ပေါ့နော်။အပေါင်းက40ကျော်လောက်ကျွန်တော်တို့ကောက်လို့ရတယ်။တရားစွဲခံထားရဆို900ကျော်900ကျော်ကတော့ဟိုတရားခင်ပြည်တွေလေးပါလာပေါ့။အဲဒါဟိုကလုံးအချုပ်ခံထားတာတော့မဟုတ်ဘူး
။တရားစွဲခံသူအများစုဟာရသေးတောင်မြို့နယ်ကဖြစ်ကြပြီးပို့ပြီးစိုးပွားလာတာကတော့အခုလိုအာဏာပိုင်တွေကခေါ်ယူစစ်ဆေးပြီးနောက်စစ်ကြောရေးမှာတည်ဆုံးသူတွေရှိခဲ့တာပါ။ဧပြီလ10ရက်နေ့ကမြောက်ဦးမြို့နယ်လက်ကားရွာကရွာက28ဦးကိုတပ်မတော်ကခေါ်ယူစစ်ဆေးခဲ့တာမှာ3ဦးတည်ဆုံးခဲ့ပါတယ်။သူတို့ရဲ့အယုတ်လောင်းတွေကိုလည်းမိသားစုကကြိချွတ်ခွင့်မရခဲ့ဘူးလို့မိသားစုဝင်တွေကပြောပါတယ်။အေးနဲ့ပတ်သက်တယ်ဆိုပြီးမတင်ကားလို့စစ်ဆေးခံရသူတွေထဲမှာမင်းများကြောက်တော်မြောက်ဦးမြို့နယ်တွေက10ဦးထက်မနည်းတည်ဆုံးခဲ့ရတယ်လို့ဒေသခံတွေကပြောပြပါတယ်။အခုလိုဖြစ်ပျက်ခဲ့ရတာတွေကိုစစ်ဆေးမှုတွေလုပ်ပေးဖို့ကြောက်တော်မြို့နယ်လွှတ်တော်ကိုယ်စားလှယ်ဦးဦးထွန်းဝင်းနဲ့အမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးမြင့်နိုင်တို့ကပြည်သူ့လွှတ်တော်တိုင်ကြားစာနဲ့အတနာခံစာရေးရာကော်မတီကနေတဆင့်အမျိုးသားလူအခွင့်အရေးကော်မရှင်ကိုဇွန်လ21ရက်နေ့ကတင်ပြခဲ့ပါတယ်။ဒီအတွက်ကြောင်းပြန်စာကို6လကျော်မှရရှိခဲ့ပါတယ်။ကြောက်တော်မြို့နယ်လွှတ်တော်ကိုယ်စားလှယ်ဦးဦးထွန်းဝင်းပြောပြတာက
လူခွင့်ရေးကော်မရှင်ရဲ့ကုန်သက်ချက်တွေကိုလည်းကျွန်တော်တို့ကြားချင်တယ်သူတို့မှလည်းဒါနိုင်ငံသားတွေရဲ့လူခွင့်ရေးတွေဟိုဥပဒေကပေးထားတဲ့အခွင့်အရေးတွေဥပဒေရဲ့အကာအကွယ်စောင့်ရှောက်တွေကျွန်တော်တို့ဆုံးဖြတ်နေတာတွေကိုလေ့လာဖို့စုံစမ်းဖို့ပေါ်ထုတ်ဖို့ဒါတက်ဆိုင်ရာတွေကိုတင်ပြဖို့ဆိုတော့သူတို့မှလည်းအဲ့ဒီ function တွေရှိတာပဲဒါဆိုတော့အဲ့ဒီကတက်ဆိုင်မှာကျွန်တော်တို့တက်ဆိုင်ရာအဖွဲ့အစည်းတွေကိုပေါ်မှာဒီလူခွင့်ရေးနဲ့ပတ်သက်ပြီးတော့ကျွန်တော်တို့နေနာမှုတွေရှုပ်ပေါင်းမှုတွေကိုဘယ်လိုကာကွယ်ပေးမလဲဆိုတာလေးတွေနဲ့ပတ်သက်ပြီးသူတို့ရဲ့ဒီတိုက်တွန်းမှုတွေပေါ့ကျွန်တော်တို့မျှော်လင့်တာပေါ့အဲ့လက်တွေ့ကတော့ကျွန်တော်တို့လောလောဆယ်အထိကတော့အားရစရာမရှိဘူး
လက်လောမှာအမျိုးသားလူအခွင့်အရေးကော်မရှင်အနေနဲ့ရခိုင်ပြည်နယ်ကအခြေအနေကိုစုံစမ်းဖို့အခြေအနေမရှိသေးဘူးလို့ RFA ကိုကော်မရှင်ကပြောပါတယ်။ဒါပေမဲ့တပ်မတော်သတင်းမှန်ပြန်ကြားရေးရဲ့ဇူလိုင်လ12ရက်နေ့ထုတ်ပြန်ချက်အရကတော့တပ်မတော်ကနေစစ်ဆေးစဉ်တည်ဆုံးမှုတွေနဲ့ပတ်သက်လို့ခုံရုံးဖွဲ့စစ်ဆေးသွားမယ်လို့သတင်းထုတ်ပြန်ခဲ့ပါတယ်။ဒါပေမဲ့နောက်ဆက်တွဲအခြေအနေကိုဒီကနေ့အထိထုတ်ပြန်တာမတွေ့ရသေးပါဘူး။ရခိုင်ပြည်နယ်အတွင်းစစ်ပွဲတွေဖြစ်ပွားနေတဲ့ဒေသတွေမှာနေထိုင်သူတွေကတော့ကြီးလန့်စာစာဖြစ်နေရတယ်လို့ပြည်နယ်ခလွတ်တော်ကိုယ်စားလှယ်တချို့နဲ့ရခိုင်လူအခွင့်အရေးစောင့်ကြည့်အဖွဲ့ဝင်တချို့ကပြောပြပါတယ်။တမတော်အနေနဲ့ကတော့စစ်မဲ့ဖြစ်ပွားနေတဲ့အခြေအနေတွေကြောင့်ပါလို့ပြောပါတယ်
။လိုအပ်တဲ့စစ်ဆေးမေးမြန်းမှုတော့လုပ်ပါပဲလေ။အေးလုပ်တဲ့အခါမှာဟလာစစ်ဆေးမေးမြန်းလိုက်လို့ဟလာနော်အေးနဲ့ဆက်ဆက်နေတဲ့အထောက်အထားတွေတွေ့တယ်တဲတွန်စာတွေ့တယ်ဆိုတော့ကျွန်တော်တို့ကဥပဒေလမ်းကြောင်းအရာတော့ဒါကတော့ဆက်လုပ်ပါပဲလေ။ဒီလိုမလုပ်လို့ရှင်ဘယ်လိုလုပ်ရမှာလဲ။
နောက်ပိုင်းတိုင်းစစ်ဌာနချုပ်ကဘုံမူကြီးဝင်းစော်ဦးပြောပြသွားတာပါဒီအခြေအနေတွေအရအယက်သားတည်ဆုံးတာတွေထိခိုက်တာတွေရှိနေစေ ကြားနေရဆဲဖြစ်ပြီးတိုက်ပွဲတွေမရသဖြင့်ကြားနေမြင်နေရအောင်မှာဖြစ်ပါတယ်တကယ်တော့တိုက်ပွဲတွေတကယ်တမ်းရမှအနှိဋ္ဌာယုံတွေလဲချုပ်ငိမ့်မှာမဟုတ်ပါလားခင်ဗျာ